Well, first of all, I wouldn't say that the government has been in.
ဆိုရတတန်းကတနည်းမပြည့်သေးဘူးဆိုတာပထမဆုံးပြောချင်ပါတယ်။ဒါပေမဲ့အချိန်တို့အတွင်းမှာပဲအောင်မြင်မှုတွေအများကြီးရရှိနေပြီလို့ကျွန်မကတော့ထင်ပါတယ်။ဒါတွေထားပြီးတော့ငြင်းငြင်းရေးဖြစ်စဉ်ကိုကြည့်ကြအောင်ပါ။ NLD မဟုတ်တဲ့နိုင်ငံရေးရည်မှန်းချက်ကိုစီရှိနေကြတဲ့တခြားအဖွဲ့အစည်းတွေကအခုငြင်းငြင်းရေးဖြစ်စဉ်ကိုတိတ်ပြီးတော့ဝေဖန်ကြပါတယ်။သူတို့ကရလက်ကောင်ချက်ချင်းလိုချင်ကြတယ်။ကျွန်မအမြင်မှာဒါဟာမဖြစ်နိုင်ပါဘူး။ဒီတိုက်ပွဲတွေပြည်ပခါတွေဟာနှစ်ပေါင်းများစွာအမြင့်တွယ်လာခဲ့တာပါဒီပြဿနာကိုဖြေရှင်းဖို့အတွက်အ ਨੇ စုံမျိုးဆက်တစ်ဆက်လောက်အချိန်ယူရပါလိမ့်မယ်အခုပင်လုံညီလာခံပုံစံလုပ်နေတာဟာရှေ့ဆက်သွားဖို့မှန်ကန်တဲ့ပုံစံလို့ထင်ပါတယ်ဒါပေမဲ့ရှေ့လျခက်ခဲပါလိမ့်မယ်အခုငြိမ်းချမ်းရေးဖြစ်စဉ်ကိုကြည့်ရင်တိုင်းဒေသလူနည်းစုအဖွဲ့တချို့ဟာတိုက်ပွဲသစ်တွေစတင်နေကြတာတွေ့ရပါတယ်ဒီအတွက်ကျွန်မအထူးကိုစိုးရိမ်ပါတယ်သူတို့ကတက်မတော်ကိုအပြစ်တင်ကြတယ်ရှမ်းနဲ့ကချင်မှာတက်မတော်ရဲ့ထိုးစစ်ရက်ဖို့လိုပါတယ်ဒါပေမဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေအနေနဲ့လူနေထူထပ်တဲ့မြို့ပြတွေအထိတိုက်လာတာဟာတိုက်ကိုရက်ဆက်ရကြပါတယ်ငြိမ်းချမ်းရေးအတွက်လုံးဝအထောက်အကူမဖြစ်စေပါဘူးဒါကြောင့်ဒီကိစ္စမှာ NLD နဲ့ဒေါအောင်ဆန်းစုကြည်ကိုအပြစ်တင်မယ်ဆိုရင်မှန်မှန်ပါဘူ
းဒီရှမ်းနဲ့ကချင်ပြည်သားမှာတက်မတော်ရဲ့ထိုးစစ်ကိုရက်ဖို့လိုတယ်လို့ပြစီလာဆိုတော့ဒေါအောင်ဆန်းစုကြည်အနေနဲ့ဒီသူ့ရဲ့ငြိမ်းချမ်းရေးဆန္ဒအတိုင်းတက်မတော်လိုက်နာလာအောင်လှုပ်ဆောင်နိုင်မယ်ဆွဲဆောင်နိုင်မယ်လို့ထင်ပါသလား
Well I think the Tetmero will come along on its own if
ဟုတ်ကဲ့တိုင်းရင်းသားတွေကသဘောတူညီချက်တစ်ခုကိုဒီအားလုံးကတပေါင်းတစီတဲ့ပါဝင်လက်ခံကြမယ်ဆိုရင်တက်မတော်ကသူ့အလိုလိုပါဝင်လာပါလိမ့်မယ်တိုင်းရင်းသားတွေကအခုဒီအဲ့ဒီလိုမပါဝင်ကြပါဘူးအားလုံးညှိနှိုင်းထားတဲ့ပြည်လုံးချုပ်ပြစ်ခတ်ရေးဆွဲရေးကိုတိုင်းရင်းသား၈ဖွဲ့၉ဖွဲ့ပဲလက်မှတ်ထိုးကြတယ်။ပါဝင်ဆွေးနွေးခဲ့ကြတဲ့ကြံအဖွဲ့တွေကလည်းအခြေခံအဖြစ်သဘောတူခဲ့ကြတာပါ။ဆိုတော့ဆက်လက်ပြီးတော့အပေးယူလုပ်ကြရမှာပါ။အထူးသဖြင့်ဒီမြောက်ပိုင်းမဟာမိတ်တွေပါပါဝင်လာရင်တက်မတော်လဲပါလာမှာပဲလို့ကျမကတော့ယုံကြည်ပါတယ
်။ဒါပေမဲ့ပရစီလာအဲ့ဒီလက်မှတ်မထိုးတဲ့အဖွဲ့တွေကအဲ့ဒီ NCA လို့ခေါ်တဲ့ပြည်လုံးချုပ်ပြစ်ခတ်ရေးဆွဲရေးကိုပြန်ပြင်ပေးပါဒီချက်ဒီချက်ကိုဆူပြီးတော့သူကအဆိုပြုတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကဒီဟာကိုဘာမှပြန်မပြင်ပင်းနဲ့အရင်မူရင်းအတိုင်းပဲထုတ်ပြန်ပြီးတော့လက်မှတ်ရေးတို့ပြန်ခိုင်းနေတာတွေ့ရပါတယ်အဲ့ဒါကြတော့
Well they came up with the idea of altering it after they'd already
ပထမတစ်ချက်ကျွန်မပြောချင်တာကသူတို့သဘောတူပြီးသားအချက်တွေကိုပဲသူတို့ကပြန်ပြင်ရမယ်ဆိုပြီးတော့လှုပ်လာကြတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့သတင်းမှားတွေကလည်းအများကြီးပါပဲငင်းငယ်ဖြစ်စဉ်စပြီးတဲ့နောက်ဒီအစ်စ်ဖွဲ့စည်းလာတဲ့အုပ်စုတွေလည်းရှိပါတယ်ဒါကဘာသဘောလဲဒီ TNLA AA စတာတွေတခါ MNDAA လည်းပြန်ပေါ်လာပြန်ပါတယ်ဒီပြဿနာတွေကမျိုးစုံပဲကျမအမြင်မှာတော့ဒါတွေဟာငင်းငယ်ဖြစ်စဉ်တွေကအမျက်ထုတ်ဖို့ကြိုးပမ်းနေတာပဲသူတို့ယူရချက်ကိုအထူးတန်တရားဖြစ်ပါတယ
်ဒီမြောက်ပိုင်းမဟာမိတ်ကိစ္စမှာတရုတ်ရဲ့အခန်းကဏ္ဍရောဘယ်လိုမြင်ပါသလဲတရုတ်ဟာသူတို့နောက်ွယ်ကရှိနေတယ်လို့များဆိုနိုင်မလားကျွန်တော်တို့
I don't think that China is provoking.
ညပိုင်းမဟာမိတ်တွေရဲ့မကြသေးခင်ကလှုပ်ရက်တွေဟာတရုတ်ကဆွပေးတယ်လို့မထင်ပါဘူး။သူတို့သဘောနဲ့သူတို့လုပ်တဲ့ကိစ္စသာဖြစ်ပါတယ်။တရုတ်ပါဝင်ပတ်သက်တယ်ဆိုတာကတော့မလွဲမရှောင်တာတဲ့ကိစ္စပါ။ဒီတိုက်ပွဲတွေအားလုံးတရုတ်နယ်စပ်မှာဖြစ်နေတာပါ။ဒုက္ခသည်တွေကလည်းတရုတ်ဘက်ကိုထွက်ပြေးနေကြပါတယ်။ဆိုတော့တရုတ်အကျိုးစီးပွားနဲ့ဆက်ဆက်နေပါတယ်။ဒီနေရာမှာကျွန်မအထင်ပြောရမယ်ဆိုရင်တော့လေဒီတရုတ်အနေနဲ့ကလည်းမြောက်ပိုင်းမဟာမိတ်တွေကိုဒီလိုမျိုးမလုပ်ဖို့ဟန်တာခဲလိမ့်မယ်လို့ဒါကျွန်မကတော့ထင်ပါတယ်ပြီးတော့ဒီတိုက်ပွဲတွေဖြစ်အောင်နှုံစော်ပေးရလောက်အောင်လေတရုတ်အတွက်အကျိုးအမြတ်တစ်စုံတစ်ရာရှိလာနိုင်စရာမရှိပါဘူ
းဆိုရင်အခုဖြစ်နေတဲ့ပြဿနာပြည်လဲရေးမှာကောတရုတ်အနေနဲ့တစ်စုံတစ်ရာဖိအားပေးနိုင်မဲ့သဘောတွေ့ရပါလားဖိအားပေးနိုင်မဲ့အလားအလာရှိရထင်ပါသလား
Well I think the government in NAPIDO has been talking with China all along.
မြန်မာဆိုရကဒီရေးအတွက်တရုတ်နဲ့ဆွေးနွေးမှုတွေလုပ်နေတယ်ဆိုတာကိုတော့သိရပါတယ်။ဒါတွေဟာကောင်းတဲ့လုပ်ရပါပဲ။တရုတ်ဘက်ကလည်းကူညီရမှာဖြစ်ပါတယ်။ဒါပေမဲ့ဒီမြောက်ပိုင်းမဟာမိတ်တွေပေါ်ဖိအားသုံးနိုင်တဲ့အခြေအနေတိတ်မရှိဘူးလို့တော့ထင်ပါတယ်
။ဒီညမှာနောက်တစ်ခုမေးချင်ရှိတာကတော့အခုကြံခိုင်ဖုံဖြိုးရေးလို့တိုင်းသာစီလုံးညွေပါတီအပါအဝင်နိုင်ငံရေးပါတီတချို့ကဒီရေးဟာအတိုင်းပြည်ရဲ့လုံခြုံရေးအတွက်ကြီးမားတဲ့စင်ကာပူတရားဖြစ်လာနေတယ်။ဒါကြောင့်နိုင်ငံတော်ကကွယ်ရေးနဲ့လုံခြုံရေးကောင်စီစည်းဝေးခေါ်ပြီးတော့ဒါကိုဆွေးနွေးပါလို့တောင်းဆိုနေကြပါတယ်။သုံးသပ်သူတချို့ကတော့ဒီပါတီဟာစစ်တပ်အတွက်လမ်းကြောင်းပင်းနေတယ်လို့ဆိုနေကြပါတယ
်။ Well, if you consider where those parties came from, of course it is.
ဒီပါတီတွေဘယ်ကလာလဲဆိုတာကိုကြည့်ရင်တော့အဲ့ဒီသုံးသပ်ချက်ဟာလုံးဝကိုဖြစ်နိုင်ပါတယ်။ပါတီနှစ်ခုစလုံးစစ်တပ်ကဖန်တီးခဲ့တာပါ။ဆိုတော့သူတို့ကဒီစစ်တပ်အတွက်လမ်းကြောင်း ပေးနေတာပါပဲဒါပေမဲ့စစ်တပ်ကခိုင်းလို့ဒီလိုပြောနေရတာလို့တော့ကျွန်မမပြောလို့ပါဘူးဒီကာကွယ်ရေးနဲ့လုံခြုံရေးကော်မတီဆိုတာ2008ဖွဲ့စည်းပုံထဲမှာစစ်တပ်ကထည့်သွင်းရေးဆွဲထားတာပ
ါဒီလုံခြုံရေးအခြေအနေဆိုးတယ်လို့ပြောကြတဲ့အထက်မှာအဆိုးဆုံးအခြေအနေကတော့ရခိုင်ပြည်မြောက်ပိုင်းဘူးစရာမောင်နှောတွေသာဖြစ်ပါတယ်အဲ့ဒီကမှလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ပွားနေတယ်လို့ဆွဆွဲပြောဆိုမှုတွေရှိနေပါတယ်အစိုးရကတော့ဒါကိုညှင်းဆန်တယ်၊ဒါမှမဟုတ်ပါဘူးလို့ဆိုပါတယ်။ဆိုတော့ဒီအစိုးရရဲ့ပြောဆိုမှုနဲ့နိုင်ငံတကာအဆိုင်အဝိုင်းတို့၊ကမ္ဘာမီဒီယာလောကတို့ရဲ့ပြောဆိုချက်တွေနဲ့အကြမ်းမှာပရစီဒါဘယ်လိုမြင်ပါလဲဒါ
။ Well, it's very hard to tell what the truth is if they don't allow.
Okay, ကျွန်မအမြင်ကတော့ဒီလူတွေကိုအဲ့ဒီဒေတာစီတွားရောက်ခွင့်မပြုရင်ဒေတာကန်နေနဲ့တွေ့ဆုံမေးမြန်းပြောဆိုခွင့်မပြုရင်ဘာဖြစ်နေလဲဆိုတာအတိအကျပြောဖို့ကတော့တိတ်ခတ်ပါတယ်။အခုကိုဖီအနန်ကိုမောင်တော်သွားခွင့်ပြုတာတိတ်ကောင်းတဲ့လက္ခဏာတရက်ပါပဲဒါဟာဖွင့်ပေးလိုက်တဲ့သဘောပါပဲဒါပေမဲ့အစိုးရအနေနဲ့အဲ့ဒီမှာပို့ပြီးတော့ပွင့်လင်းမြင်သာမှုရှိအောင်ဖန်တီးပေးဖို့လိုမယ်လို့တော့ကျွန်မထင်ပါတယ်အခုမှားယွင်းတဲ့ကောလာဟလပြီးပြည့်နှက်နေတာအမှန်ပဲဖြစ်ပါတယ်ဒါတွေကိုတိုက်ဖြတ်ခြင်းနဲ့ဆိုရင်လာရောက်စုံစမ်းနိုင်အောင်လို့ဖွင့်ပေးတင်ပါတယ်အဲ့ဒီဒေတာအခြေအနေကိုစုံစမ်းစစ်ဆေးပြီးတော့အစီရင်ခံဖို့ကော်မရှင်တရက်လည်းဖွဲ့စည်းပေးလိုက်တယ်လို့သိရပါတယ်ပေါ်ထွက်လာမယ့်အစီရင်ခံစာကိုစောင့်ကြည့်ရပါလိမ့်မယ်ဒါပေမဲ့အရင်အတွေ့အကြုံတွေအတိုင်းပြောရမယ်ဆိုရင်တော့ဒီကိစ္စအများပြားဟာဆူဆူဝါးဝါပုံကြီးချဲ့ထားတယ်ဆိုတာကိုတွေ့ရပါတယ်ဒါဟာကောလာဟလသမားတွေကလောက်ကျန်ဖန်တီးပြီးတော့နိုင်ငံတကာသတင်းလောကထဲကိုထည့်ပေးကြပါတယ်ဒီလိုနဲ့ဟုတ်တရားရောင်ဖြစ်သွားတော့တာပါပဲဆိုတော့တကယ်အချက်လက်ကိုပဂရီအခြေအနေကိုစုံစမ်းစစ်ဆေးနိုင်အောင်လို့ဒီအစိုးရကခွင့်ပြုလိုက်မယ်ဆိုရင်တော့ထင်ကျေးနဲ့ပြောဆိုမှုတွေအမြန်ဆုံးပြောက်ွယ်သွားပါလိမ့်မယ
်ကော်ဖီအန်ဒ်ကော်မရှင်အနေနဲ့ကောဒီလိုကောလာဟလတွေပြန့်နှံ့နေတဲ့နိုင်ငံတကာသတင်းလောကအစာလူခွင့်ရေးလှုပ်ရှားသူတွေရဲ့အပေါ်မှာဩဇာတရားမှုရှိမယ်ထင်ပါလား
Well I think the Kofi Annan Commission would bring some balance to bear
ကော်ဖီအန်ဒ်ကော်မရှင်အနေနဲ့ရှိနေတဲ့တစ်ဖက်သက်ဆွဆွဲပြောဆိုနေမှုတွေကိုမြင်ရတတ်တာဖြစ်စေနိုင်နိုင်မယ်လို့တော့ကျွန်မထင်ပါတယ်ဟုတ်ပါတယ်ဒါကြောင့်လည်းဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ကော်ဖီအန်ဒ်ကော်မရှင်ဟာနိုင်ငံတကာအတိုင်းဝိုင်းစီရောက်ရှိနေတဲ့သတင်းတွေကိုမျှတမှုရှိအောင်စွမ်းဆောင်နိုင်မယ်လို့မျှော်လင့်ပြီးတော့ဖွဲ့စည်းပေးခဲ့တာဖြစ်ပါလိမ့်မယ
်ပစီလာရဲ့နောက်တစ်ခုမေးချင်တာကတော့မြန်မာပြည်သူတွေအများစုနဲ့မကပါဘူးတပြည်လုံးကစိတ်ဝင်စားနေတဲ့ကိစ္စတစ်ခုဖြစ်ပါတယ်အဲ့ဒါတော့ Donald Trump သမ္မတရာထူးကိုလက်ခံပြီးမြန်မာနိုင်ငံဆိုင်ရာမူဝါဒဘယ်လိုဖြစ်လာမလဲဆိုတာပဲဖြစ်ပါတ
ယ် Well I think a lot of Americans are interested in that too. I would imagine that we're not going to see any change
in the American နေအများပြားကလည်းအလားတူဒါကိုပဲစိတ်ဝင်စားနေကြတာပါဒီနှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးမှာလောလောဆယ်ဒီအပြောင်းလဲတစုံတရာတွေ့ရလိမ့်မယ်လို့တော့ကျမတို့မထင်ပါဘူး။ဘာကြောင့်လဲဆိုတော့အစိုးရအသေးတက်လာရင်တခြားဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စတွေကအများကြီးရှိသေးတယ်လေ။ပြီးတော့ဒီအရှိအလေပိုင်းပင်လယ်ကွေးဒေသအီရတ်စတဲ့ကမ္ဘာ့ကျန်နေရာတွေမှာအရေးကြီးဖြစ်နေတဲ့ကိစ္စတွေအများကြီးပါပဲ။နောက်တစ်ခုဒီမြန်မာအမေရိကန်နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးဟာဗန္ဓာရေးကဏ္ဍပိတ်ဆို့ဒဏ်ခတ်မှုတွေကိုရုပ်သိမ်းလိုက်ပြီးတဲ့နောက်ပိုင်းဒီအင်မတန်တည်ငြိမ်တဲ့လမ်းကြောင်းကိုရောက်ရှိနေပါပြီ။အဲ့ဒီနောက်ဒီရှေ့ဆက်ဆောင်ရွက်ဖို့ဟာနှစ်နိုင်ငံဆွေးနွေးညှိနှိုင်းရေးအဖွဲ့တစ်ခုကိုလည်းဖွဲ့စည်းထားပြီးပါပြီအခက်အခဲတွေကိုကင်တွယ်ဖြေရှင်းဖို့အတွက်ပါဒါကြောင့်ဒီမီဒီယာတွေပေါ်မှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အော်ဟစ်နေစရာလည်းမရှိတော့ပါဘူးဆိုတော့ဒီအမေရိကန်အစိုးရထိပ်ပိုင်းတွေအနေနဲ့ပေါ့လေအပြောင်းလဲရှိရှိမရှိရှိရှိဒီမြန်မာအမေရိကန်နှစ်နိုင်ငံဆက်ဆံရေးဟာပုံမှန်လမ်းကြောင်းအတိုင်းဆက်ပြီးသွားလိမ့်မယ်လို့တော့ကျွန်မတော့ယုံကြည်ပါတယ်ရှင
်ဟုတ်ပြီပါဆရာဒီနေရာမှာဒီနှစ်နိုင်ငံဆက်ဆံရေးဆိုတာဒေတာတစ်ခုလုံးအထိချက်ထွင်ပြီးတော့ကြည့်မယ်ဆိုရင်တော့ခင်ဗျာဥပမာအာဆီယံကိစ္စတရုတ်ကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေကိုထက်တွက်လာမယ်ဆိုရင်မြန်မာအမေရိကန်ဆက်ဆံရေးကိုဘယ်လိုရိုက်ခတ်အောင်မထင်ပါလဲ
Well I think that's a bigger question and I can't really answer it yet It really depends upon how the new
ဒါကပို့ပြီးတော့ကြီးကျယ်တဲ့မေးခွန်းဖြစ်ပါတယ်ကျွန်မအနေနဲ့မဖြေနိုင်သေးပါဘူးတက်လာမယ်သမလားတင်တဲ့အစိုးရတဲ့အပေါ်မူတည်ပါလိမ့်မယ်သူတို့ကဒီတရုတ်နဲ့ဘယ်လိုဆက်ဆံလာမလဲကျမတို့ရဲ့အရှေ့အာရှမဟာမိတ်တွေဖြစ်ကြတဲ့ဒီတောင်ကိုရီးယားနဲ့ဂျပန်တို့နဲ့ဘယ်လိုဆက်ဆံလာမလဲဒါအပြင်ဒီဖိလစ်ပိုင်တမလားလုံနေပုံကိုလည်းစောင့်ကြည့်နေရပါတယ်ဒါဟာလည်းအပြတ်မပြောနိုင်သေးတဲ့ကိစ္စပါမြန်မာနဲ့ဓာတ်ရိုက်မပတ်သက်သေးပေမဲ့အာဆီယံနဲ့ပတ်သက်လို့ကတော့အပြောင်းလဲတချို့ဖြစ်လာနေပါပြီတမလားတက်လာပြီတမလားတက်ရောက်တက်လာပြီနှစ်လသုံးလအတွင်းတစ်ခုခုဖြစ်တတ်တာကတော့အစင်လာပါပဲအစိုးရတည်းရဲ့ဆုံးဖြတ်ချက်ချတဲ့ရန်ရအောင်စမ်းသပ်မှုတွေလို့ပဲဆိုရပါလိမ့်မယ်။ဂျွန် George W. Bush တမလားဖြစ်ခါစားကဆိုရင်တရုတ်နဲ့ပြဿနာတက်ခဲ့ရတာရှိပါတယ်နောက်ကြမှာပြည်လည်သွားခဲ့တာပါဒီလိုသွေးရိုးဆက်နဲ့ပြဿနာတွေကအများအားရှိတတ်ပါတယ်ဆိုတော့ကျမတို့အနေနဲ့ကအစိုးဆုံးအခြေအနေအတွက်ထိုင်ငုံခပတ်ကိုမြင်မြင်စီးထားရပါလိမ့်မယ်အခုလောလောဆယ်မှာ TPP လို့ခေါ်တဲ့ Pacific တစ်ဖက်တစ်ချက်ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ပြတ်သွားရတာဟာအမေရိကန်ပြည်အောင်စုနဲ့တကွအဲ့ဒီမှာပူးပေါင်းပါဝင်ခြင်းသူတွေအတွက်ကြည့်မာတဲ့ဆုံးရှုံးမှုတည်းရဖြစ်ပါတယ
်ဒါပေမဲ့တရုတ်အတွက်တော့ကြည့်မာရဲ့အောင်မြင်မှုပေါ့ပါရှာ
Yeah I mean it plays into China's hands there's no question about it now they're moving it ahead very rapidly
ဟုတ်ပါတယ်ဟုတ်ပါတယ်ဒီတရုတ်စိတ်တိုင်းကြဖြစ်သွားတာပေါ့မေးစရာတော့မလိုပါဘူးအခုသူတို့စိတ်တိုင်းကြဒီကုံသွယ်ရေးသဘောတူညီချက်ကိုသူတို့အစောတလျင်ဆက်လက်ပြီးတော့လှုပ်ဆောင်နေပါပြီဒါပေမဲ့ကျမတို့အားလုံးအတွက်ကတော့တကယ်ကိုဆုံးရှုံးမှုပါပဲဘလို့ဖြစ်လာအောင်မလဲဆိုတာစောင့်ကြည့်ရမှာပေါ့ရှင်